ဂျာမနီ ထူ ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်အင်္ဂလာမာကဲဟာလေးချိန်မြောက်တက်တန်းအတွက်ထပ်ပြီးအနိုင်ရသွားပါတယ်။လွန်ခဲ့တဲ့ 3 လမှာမဲဆွယ်စည်းရုံးပွဲတွေစတင်ကြတဲ့အခါဒီလိုရလတ်ထွက်လာမယ်ဆိုတာကိုတော့ခန့်မှန်းထားခဲ့ကြပြီသားပါ။ဒါပေမဲ့လည်းဝန်ကြီးချုပ်မာဂဲရဲ့အာနာယခရစ်စတန်ဒီမိုကရက်စီပါတီဟာခန့်မှန်းခဲ့တာထက်မဲရည်အတွက်ရော့သွားပြီးလက်ရဆုံးပါတီကတော့ခန့်မှန်းထားတာထက်မဲရည်အတွက်ပိုရတဲ့ပုံရှိပါတယ်။မဲယုံထွယ်ကောက်ယူတဲ့စစ်တမ်းတွေပေါ်မှာအခြေခံပြီးမဲယုံနေပိတ်ပြီးတိတ်မကြခင်မှာထုတ် Party, Korean Social Union CSU Party နှစ်ယောက်ပေါင်းကမဲရေအတွက် 32.5 ခန့်လုံးရပါတယ်။ဒါကြောင့်လဲ Miss Marker ဟာဒုတိယကမ္ဘာစစ်ပြီးကြတဲ့ကဆိုရင်တက်တန်းလေးချင်းစက်တိုက်ဝန်ကြီးချုပ်ဖြစ်သူ3ဦးထဲမှာ2ဦးပါဝင်ဖြစ်သွားတော့မှာပါ။စစ်တမ်းကောက်ယူသူတွေက CDU CSU Party နှစ်ယောက်ပေါင်းမဲရေအတွက် 36 ခန့်နဲ့ 39 ခန့်လုံးထိရမယ်လို့ခန့်မှန်းခဲ့ကြတာပါ။ CDU Party ရတဲ့မဲရေအတွက်ကနေသွားပြီးဂျာမနီနိုင်ငံရဲ့အငင်းပွားပွဲလက်ရာဇွန်လူအများကြိုက် Alternative for Germany လို့ခေါ်တဲ့ PFD ပါတီကခံမှန်းထားတာတည်းမဲပူရသွားတာကြောင့် Miss Marker ရဲ့အောင်ပွဲဟာအပြည့်အဝဖြစ်တဲ့အနေအထားမျိုးတော့မဟုတ်ပါဘူး AFD ပါတီဟာဂျာမန်လွှတ်တော်မှာအမှန်နေရာရဖို့လိုအပ်တဲ့900ခန့်လုံးမဲအရေးအတွက်ကိုအသာလေးပဲကျော်ပြီး 73.4 ခန့်လုံးထိရမယ်လို့မဲရုံအတွက်ကောက်ယူတဲ့စစ်တမ်းတွေကပြနေပါတယ်